1990ရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်လက်ဖြင့်စေပညာဆောင်မသည့်ရေးသားခဲ့တဲ့ဒေါက်တာအောင်ခင်ဆင့်ဟာအော်တိုဝါရ2ရက်အင်္ဂါနေ့ည8:00နာရီခွဲအချိန်ရန်ကုန်မြို့ပင်လုံဆေးရုံမှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်86နှစ်အရွယ်ရှိပြီဖြစ်ပါတယ်။အာနာသိန်းစီအစိုးရလက်ထက်မှာကျင်းပခဲ့တဲ့1990ရွေးကောက်ပွဲမှာရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်အမှတ်1မဲဆန္ဒနယ်မြေကနေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တဲ့ဒေါက်တာအောင်ခင်ဆင့်အခုလိုကွယ်လွန်သွားတဲ့အတွက်နှမျောဝမ်းနည်းပြီးကြောင်းနိုင်ငံရေးလို့ပေါ်ကံမဲ့ဖြစ်သူ90ရွေးကောက်ပွဲအနိုင်ရ NLD အမတ်ဒေါက်တာတင့်စွေကပြောပါတယ
်ဆောင်ခင်ကြီးက1990ခုနှစ်ရွေးကောက်ပွဲမှာအမတ်ကြီးကြားမှာလေလူများလေးစားခြင်းခံရတဲ့ဆောင်တကူအမတ်တကူလို့ပဏာမပြောပြတယ်နောက်တစ်ခါရွေးကောက်ပွဲပြီးလာခိုင်းပတ်ဝန်းကျင်မှာဆောင်ခင်ကြီးနဲ့ကျွန်တော် NLD ရုံးချုပ်မှာဆုံပါတယ်နောက်ကြတော့ဝေယောဆိုရအောင်ဆင်ပြေဆိုတာဒီလိုဒီထောင်ရင်းလုပ်တဲ့အစီအဝေးတွေဒီမှာလည်းသူကတချို့အစီအပိုင်းတွေမှာပါခဲ့ပြီးတော့ဟိုထိုးထိုးပေါ့ပေါ့လောက်တောင်ဖြစ်တဲ့ဆက်ဆောင်ပါလာတဲ့အမှအဲ့ဒီလို1 year ပြောင်းလာခဲ့
။1993ခုနှစ်မှာစီအစိုးရကကျင်းပတဲ့အမျိုးသားညီလာခံကို NLD ပါတီကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တဲ့ဒေါက်တာအောင်ခင်ဆင့်ဟာအမျိုးသားညီလာခံကိုလင်ညာနေတဲ့ညီလာခံအဖြစ်ဝေဖန်ပြစ်တင်ခဲ့ပြီးရပိုင်းကြမှာပဲအဖမ်းခံရကအင်းစင်ဆောင်မှာထောင်ဒဏ်အနှစ်20ချခံရသူပါသူ့ကိုနိုင်ငံရေးပုံမှန်9ညအပြင်ထိုင်းနိုင်ငံတို့ခေတ်ပြန်သတင်းစာလက်ဝယ်တွေ့ရှိမှုမတရားအသင်းဆက်သွယ်မှုပုံမှန်7/1တို့နဲ့တရားစွဲခဲ့ပါတယ်အင်းစင်ဆောင်တွင်မှအတူနေခဲ့မှုတဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုဖုံးမြင့်ထွန်းကတော့ဒေါက်တာအောင်ကင်းဆင့်ဟာသဘောထားကြည့်ပြီးရဲဘော်ရဲဘက်တီအပေါ်တက်ညာတက်သူဖြစ်တယ်လို့ပြောပါတယ်
ထောင်ထဲမှာတိကျထောင်မှာကျွန်တော်နေတဲ့ချိန်တော့ဒေါက်တာမင်းဆင်းရောက်လာတယ်ကို။ तू ကရဲဘော်ရဲဘက်ပေါ်မှာ तू အရန်ကိုညှတာရဲ့အရန်ကိုကြည့်ရှုတယ်ပေါ့ဗျာ။ तू ကတကယ်နိုင်ငံတော်ဆောင်ရင်းကြောက်ပဲကြည့်ရမယ်။ဒါပေမဲ့ तू အဲ့ပေါ်ကမတုံးလဲဘူး။နိုင်ငံသားနိုင်ငံသားတန်းနေနေတယ်။တန်းနေစားတယ်အဲ့လိုမျိုးနေခဲ့တာကျွန်တော်တွေ့ခဲ့ရတယ်ပေါ့နော်။ဒေါက်တာကြီးကြောက်ဆိုပြီးတော့မရှိနိုင်လည်းမနေဘူးဗျာ။သူ့တဲ့အသက်နေတဲ့လူရဲ့ဖြစ်ဖြစ်သူ့တဲ့အသက်ကြီးတဲ့လူရဲ့ဖြစ်ဖြစ်အကုန်လုံးတို့ရူကျိုးပြီးတော့ဆက်ဆက်နေ
။မြန်မာနိုင်ငံမှာထင်ရှားတဲ့အမျိုးသားစာပေအစုအယဆရာဝန်စာရေးဆရာဖြစ်သူဒေါက်တာအောင်ခင်ဆင့်ကိုပခုတ်ကူမြို့မှာမွေးဖွားခဲ့ပြီးငယ်စဉ်ကလေးကနိုင်ငံရေးကိုစိတ်ဝင်စားသူဖြစ်ပါတယ်မြန်မာနိုင်ငံလူ့လယ်ရေးကြိုးပမ်းမှုကာလမှာအာရှလူငယ်အဖွဲ့ဝင်အဖြစ်လှူရှားခဲ့ပြီးရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂမှာလည်းတက်ဦးကျောင်းသားအဖြစ်လှူရှားခဲ့ပါတယ်မဆလာခင်မှာဈေးပညာဆိုင်ရာပညာပေးအသံလွှင့်ဆောင်မတွေကိုမြမအသံကတဆင့်ထုတ်လွှင့်ခဲ့ပြီးဖိုမဆက်ဆံရေးပညာပေးစာအုပ်တွေရေးသားခဲ့တဲ့အတွက်လူငယ်တွေကြားရေပန်းစားခဲ့တယ်လို့ဒေါက်တာတင့်စွေကပြောပါလေ
အဲ့ဒီမှာဆောင်းခင်းစင်းကရေဒီယိုကနေကျမရဲ့ပညာရေးဟောပြောချက်ကြီးလာတော့လူတော်တော်များများလက်ခံပြီးစိတ်ဝင်စားကြတယ်။ဒီမှာကမှဒီမှာဟိုပုံမှန်ဆက်ဆံရေးလို့ပြောပြောလို့ပြောကျမရဲ့ပြောပြောအဲ့ဒီကံကမှဆောင်းလေးကရေးတယ်တော်တော်ရှားတယ်။ပို့ပြီးတော့လက်တွေ့ကြတယ်စိတ်ပန်ပြီးရတဲ့ပညာရေးရစေခဲ့တယ်ဒါမှအကျိုးရှိပါတယ်ခင်ဗျာ
မိဘတွေဖြစ်တဲ့ဥမောင်ကလေးဒေါ်တိလာတို့ကနေမွေးဖွားလာခဲ့သူဒေါက်တာအောင်ခင်ဆင့်ဟာကွယ်လွန်ချိန်မှာဇနီးဒေါ်ခင်စိန်စိန်သားသမီး၃ဦးနဲ့ညီလေးကြံရိပ်ခဲ့ပြီးသူ့ရဲ့အတုအခမ်းအနားကိုတော့အောက်တိုဘာ၄ရက်ကြာသာပတင်းနေ့ညနေ၄နာရီရေဝဲတုတ်တံမှာမီးရှို့တကြိုမှာဖြစ်ပါတယ်ခင်ဗျာ။